ပြည်ထောင်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ပထမကြော်သမရရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရလန်လက်ဝါတီအီမန်နျူအယ်မက်ခရွန်နဲ့နိုင်ငံတွင်းရွှေ့ပြောင်းဝင်ရောက်သူတွေကိုဆန့်ကျင်တဲ့အမျိုးသားရေးဝါတီမရင်းလက်ဖန်တို့နှစ်ဦးစလုံးတရားမှမဲအပြတ်အသတ်အနိုင်ရခြင်းမရှိတာကြောင့်လာမယ့်သတင်းတစ်ပတ်အတွင်းမှာကြော်ပြရွေးကောက်ပွဲတွေကျင်းပဖို့ရှိပါတယ်။တခါပြည်ထောင်နိုင်ငံမှာကြီးမားတဲ့နိုင်ငံရေးလှုပ်ခတ်မှုကြီးတစ်ခုဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်။တနည်းအတွေ့အထိပြည်ထောင်နိုင်ငံရေးတစ်စုံလုံးပြောင်းလဲသွားခဲ့ပြီလို့မစ္စတာမက်ခရွန်ကတနင်္ဂနွေနေ့ညတော့ကအောင်ပွဲခံစူးဝေးမှုအထွေမှာပြောဆိုသွားခဲ့တယ်လို့ပြိုင်ဘက်ဖြစ်တဲ့မရင်းလက်ဖန်ကလည်းပြည်သက်လူမျိုးတွေလွတ်မြောက်ဖို့အချိန်တန်ပြီလို့ဆိုပြီးသူ့ဘော်ထောက်ခံသူတွေကိုပြောဆိုသွားခဲ့ပါတယ်။ခေတ်သစ်ပြည်သက်နိုင်ငံတပိုင်းမှာတော့အစင်လာနိုင်ငံရေးပါတီတစ်ခုကမဟုတ်တဲ့သူတူသမရနေရာမှာဝင်ရွေးခံတာဟာဒါပြပဆုံးအချိန်ဖြစ်ပြီးတော့နိုင်ငံရေးအစင်လာကိုစန့်ကျင်စိတ်ရှိကြတဲ့သူတွေများပြားလာတာကိုပြီးပေါက်ထုတ်ပြနေပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ဒီဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတခုအဖြစ်ဆက်ပြီးတော့ရှိနေမလားဒါမှမဟုတ် EU ရဲ့ကနေဗြိတိန်ခွဲထွက်ခဲ့တယ်လို့နောက်အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရန့်သမ္မတဖြစ်လာတယ်လို့မျိုးတိကျခွဲထွက်နေတဲ့လမ်းကြောင်းကနေရှောက်မလာဆိုတာဟာနောက်ဆုံးရွေးကောက်ပွဲရတဲ့အပေါ်မှာမူတည်နေတာဖြစ်ပါတယ်တရားဝင်မဲရလက်တွေအရမစ္စတာမက်ခရွန်ကမဲစုစုပေါင်းရဲ့ 23.8 ရာခိုင်နှုန်းကိုအနိုင်ရခဲ့ပြီးတော့မရင်းလက်ဖန်က 17.5 ရာခိုင်နှုန်းအနိုင်ရထားတာပါမဲပေးခွင့်ရှိသူနိုင်ငံသားတွေက 89 ရာခိုင်နှုန်းမဲပေးခဲ့ကြတာဖြစ်ပါတယ်မဲအများစုကိုအပြတ်နဲ့အသက်အလိုက်ရတဲ့သူကသာသမရအဖြစ်ရွေးချယ်ရမှာဖြစ်ပြီးတော့ဒါဝတော့ဒီလာမယ့်တကြော့ပြန်မေလ9ရက်နေ့ရွေးကောက်ပွဲကအဆုံးဖြတ်ပေးမှာဖြစ်ပါရဲ့ရှင်